ရခိုင်ပြည်နယ်ဘူးလီတောင်မြို့နယ်ထဲမှာစစ်တပ်ရင်းတွေကကျပ်ဝင်32ဘီလီယံတန်ဖိုးရှိတဲ့စစ်ကြောဆေးပြားပေါင်း16သိန်းကိုဖမ်းမိခဲ့တယ်လို့ဒေသတာဝန်ရှိသူတွေက VOA ကိုပြောပါတယ်။ကုန်တင်ကားနဲ့တည်ဆောင်လာတဲ့ဒီစစ်ကြောဆေးပြားတွေကိုပြည်နယ်အိတ်တွေနဲ့ထည့်ထားတာဖြစ်ပြီးဘူးလီတောင်မြို့နယ်6မှန်ရဲကင်းကရှာပွင့်ဖမ်းဆီးမိတာပါ။ဒီစစ်ကြောဆေးတွေကိုရခိုင်ပြည်နယ်ဘူးလီတောင်ကနေ16မိုင်လောက်ဝေးတဲ့မောင်တော်ကိုပို့ပြီးအဲဒီကမှတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဆက်ပဲတင်ပို့တာဖြစ်နိုင်တယ်လို့ရခိုင်ပြည်နယ်ထွက်တော်ကိုယ်စားလှယ်ဦးမောင်ဦးကပြောပါတယ်။အဲဒီလမ်းကြောင်းဟာမူရစေဝါမှောင်ခိုလမ်းကြောင်းတစ်ခုဖြစ်နေပြီးဒီနေရာမှာတရားဥပဒေစိုးမိုးမှုမရှိတဲ့အတွက်ရှိအောင်လုပ်ဖို့လိုအပ်တယ်လို့ပြောပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်ဆက်ဒေသမှာရှိတဲ့ဘူးဒီတောင်မောင်တော်ဒေသတွေမှာဒီလအတွင်းစိတ်ကြွဆင်းအမြောက်များဖမ်းဆီးရမည်နေတာဖြစ်ပါတယ်။